တရုတ်ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံအကြားလှုပ်လှက်စွာကုန်သွယ်ရေးပစိဖိတ်ရဲဝန်နိုင်ငံတွေကြားကုန်သွယ်ရေးသဘောတူညီချက် TPP လိုမျိုးဒေသတွေမှာဖန်တီးနိုင်ရင်ရည်ရွယ်ပြီးတော့သုံးနှစ်ခွဲလောက်ကြာမှာပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဝန်ကြီးတွေတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာဒီကနေ့တွေ့ဆုံကြပါတယ်သုံးနိုင်ငံကောင်ဆောင်တွေရဲ့တနင်္ဂနွေနေ့ထိပ်သီးစည်းဝေးပွဲမတိုင်မီမှာပဲစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေကျင်းပခဲ့ကြတာပါသုံးနိုင်ငံပေါင်းရင်ကမ္ဘာစီးပွားရေးရဲ့20ရာခိုင်နှုန်းထိရှိပေမဲ့လည်း2012ခုနှစ်ကတည်းကအပြန်အလှန်တင်းမာမှုတွေရှိခဲ့တဲ့အတွက်ဒေသရင်းစီးပွားရေးနဲ့ကုန်သွယ်မှုတွေမှာပူးပေါင်းဆောင်ရွက်မှုတွေကိုထိခိုက်ခဲ့ရပါတယ်သုံးနိုင်ငံကုန်သွယ်ရေးဆွေးနွေးပွဲမှာကိုယ်စားလှယ်ဖြစ်တက်ရောက်လာတဲ့တရုတ်နိုင်ငံကကုန်သွယ်ရေးကိုယ်စားလှယ်ဇန်ရှန်ကတော့မကြသေးခင်ကတရုတ်နိုင်ငံမှာစီးပွားရေးကျဆင်းမှုတွေနဲ့ကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာအာရှတိုက်ကစီးပွားရေးအင်အားကြီးနိုင်ငံအနေနဲ့ဒေတာရင်းကုန်သွယ်မှုတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေအားကောင်းလာအောင်လုပ်ဖို့လိုတဲ့အကြောင်းပြောကြားသွားပါတယ်။သုံးနိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးစုံနဲ့မြင်ထူထောင်မှုသဘောတူခဲ့ကြသလိုအာရှတိုက်နိုင်ငံတွေကြားလွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက် RCEP ဖန်တီးနိုင်မဲ့မဟာဗျူဟာတွေကိုလည်းသုံးနိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြပါတယ်။နိုင်ငံပေါင်း16နိုင်ငံပါဝင်မဲ့သဘောတူညီချက်ကို2013ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပေမဲ့နောက်နေကြံ့ကြာမှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။